ဟမစ်စ်သွေးကြွအဖွဲ့တွေရဲ့ရုတ်တရက်တိုက်ခိုက်လာမှုကိုလက်တုံ့ပြန်ဖို့အတွက်အစ္စရေးကအရန်တက်တွေဆင့်ခေါ်နေတဲ့တစ်ချိန်တည်းမှာပဲဂါဇာကမ်းမြောင်ဒေသကိုလေကြောင်းကနေအကြိမ်မောင်းများစွာတိုက်ခိုက်ခဲ့ကြောင်းအစ္စရေးစစ်တပ်ကဒီနေ့ပဲပြောပါဗျ။အစ္စရေးစစ်တပ်ပြောရေးဆိုခွင့်ရှိသူရေတပ်ဗိုလ်ချုပ်ကြီးဒန်နီယယ်ဟာဂါရီကတော့ဟမစ်စ်သွေးကြွတွေကျူးကျော်ဝင်ရောက်ခဲ့တဲ့ဂါဇာကမ်းမြောင်ဒေသကိုအစ္စရေးကပြန်လည်ထိန်းချုပ်နိုင်ပြီလို့သတင်းတောက်တွေကပြောပါတယ်။အစ္စရေးထိန်းချုပ်ထားတဲ့နေမြေတွေရောက်နေတဲ့စစ်သွေးကြွတွေကိုလည်းဆက်လက်ရှာဖွေနေတယ်လို့ရေတပ်ဗိုလ်ချုပ်ကြီးဒန်နီယယ်ဟာဂါရီကပြောပါတယ်။ဒီတိုက်ခိုက်မှုတွေကြောင့်တနင်္လာနေ့နေ့လယ်ပိုင်းစည်ရင်းအရအစ္စရေးမှာလူ900နဲ့ဂါဇာမှာလူ900နီးပါးတေဆုံးခဲ့ရပါတယ်။ကုလသမဂ္ဂကလည်းဂါဇာကမ်းမြောင်ဒေသမှာလူပေါင်း 123,000 ကျော်ဦးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ပြောပါတယ်။အစ္စရေးကာကွယ်ရေးဝန်ကြီးယူဝက်ဂါလန်ကလည်းဂါဇာကမ်းမြောင်ဒေသမှာလျှက်စစ်တပ်အားအစအစာနဲ့ရေနဲ့သဘာဝတံခွေအုံပြုခွင့်ကိုဖျက်တောက်မယ်လို့ဗီဒီယိုထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အရန်တပ်သား3သိန်းကျော်ကိုစုဆောင်းထားတယ်လို့လည်းပြောပါတယ်။အမေရိကန်အထက်လွှတ်တော်လူများစုခေါင်းဆောင်ချက်ရှူးမားကတော့တည်ဆုံးသူတွေထဲမှာအ ਨੇ စုံအမေရိကန်4ဦးပါဝင်ပြီးအရေးအတွက်တိုးလာနိုင်တယ်လို့ပြောပါတယ်။အစ္စရေးတိုက်ခိုက်မှုကြောင့်တည်ဆုံးသူတွေထဲမှာဗြိတိန်၊ပြင်သစ်၊နီပေါ်၊ထိုင်းနဲ့ယူကရိန်းနိုင်ငံသားတွေလည်းပါဝင်ပါတယ်။ EU နိုင်ငံခြားရေးမူဝါဒအကြီးအကဲဂျိုးဆက်ဘော်ရဲကတော့မနေ့ပြန်မှာ EU နိုင်ငံသားဝင်ကြီးတွေရဲ့အရေးပေါ်အစည်းအဝေးကိုခေါ်ယူပြီးအခြေအနေကိုဆွေးနွေးဖို့ပြောထားပါဗျ။ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းမနေ့ကတကားပိတ်ဆွေးနွေးပွဲပြုလုပ်ခဲ့ပါဗျ။